စကိုင်းတိုင်းပလဲမြို့နောက်ဘက်မှာရှိတဲ့ကန်တော့နေမြခံရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ကလေကြောင်းနဲ့6ချိန်လာရောက်ပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့နယ်မှာလည်းစစ်တပ်တပ်ဆွဲထားတဲ့ရွာကိုကာကွယ်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။စကိုင်းတိုင်းကဒီပလဲမြို့နဲ့မင်းကင်းမြို့ကအခြေအနေသတင်းပေးပို့ချက်တွေကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းပလဲမြို့အနောက်ဖက်မကွေးတိုင်းမြေမြို့နယ်အဆက်မှာရှိတဲ့ကန်တော့နေမြေရဲစခန်းကိုကာကွယ်တပ်ဖွဲ့တွေစုပေါင်းပြီးတော့နိုဝင်ဘာလ28ရက်နေ့မနက်4:00အချိန်ကလေးကဝင်ရောက်တိုက်ခိုက်တင်ကြတာပါစစ်ကောင်စီဘက်ကတော့ဒီကြောင်တိုက်ခိုက်မှုစုစုပေါင်း6ကြိမ်လုပ်ခဲ့တယ်လို့ပလဲပြည်သူ့အချုပ်ရေးဖွဲ့တာဝန်ရှိသူတူကပြောပါတယ
်ကျွန်တော်ပလဲမြို့နယ်နောက်ဖက်ကကန်တော့စခန်းကိုကန်ဖက်ခဲမှုအပါအဝင်ပလဲမြို့နယ်မှာရှိတဲ့ဒရင်တပ်ဖွဲ့များတို့အားလုံးစီးလုံးပြီးတော့ဝိုင်းဝန်းတိုက်တယ်ဘာလဲဝဲလောက်ကစာရတိုက်လိုက်တာအဲမြန်မာပြည်ကတိုက်ပွဲစပြီးတော့ဒီမြန်မာတိုက်နေကြတော့မယ်အချိန်ကတော့ဘာမှမသိရဘူးပေါ့။အော်ဒီကတည်းက6ချိန်လောက်ရှိပါသေးတယ်ဒီကောင်တက်ကောင်တို့။ဟောက်တက်ကောင်တို့ကလည်းတပ်ပိုက်တာကလည်းခါလားဖြစ်တယ်။အာမိုင်တန်တက်ကလည်း4လားဖြစ်တယ်။လူမျိုးစားရဲစားပဲပြောပါတော့ခင်ဗျာ။အတူရပတ်သက်လည်းမှာကနှစ်ပိုင်းသုံးပိုင်းပတ်ဝန်းကျင်မှာဒီမရှိဘူးဒီလိုရင်းတွေဒီလိုမျိုးတွေလာရှိတယ်ခင်ဗျာ။ဒီဝဲညာပေါ့နော်။အဲဒီကအဲ့တော့ဘုရားရှင်ရဲ့အိုက်ပေါ်တာရှိတယ်။အဲ့တော့ဒီမှာကတော့လာပြီးတော့မကူတယ်မဟုတ်ကတော့ဆောင်းရတယ်လို့ဆိုင်ကကမဒီကြောင်းတက်ကနေလာပြီးတော့ပူးနေတာ
သူကအနာသိမ့်ပြီးတဲ့နောက်ပိုင်းမှာကာဝေးအဖွဲ့တွေကကန်တော့ရက်ခတ်ကိုပထမကျင်းတက်ခိုက်သိမ့်ပိုက်ခဲ့ပြီးတော့6လကြာခုတစ်ခါပြန်ပြီးတော့တက်ဆွဲတဲ့အတွက်ဒုတိယကျင်းဝင်ရောက်တက်ခိုက်တာဖြစ်တယ်လို့ကာဝေးအဖွဲ့ဝင်ဘက်ကပြောပါတယ်။မြင်းကြီးမျိုးနယ်မှာဆိုရင်လည်းစစ်တပ်တက်ဆွဲထားတဲ့အင်ဂျင်တောင်ဟူမင်းရွာအစရှိတဲ့ကြီးရွာတွေကိုကာဝေးတက်ဖွဲ့တွေကနိုဝင်ဘာလ28ရက်နေ့မနက်ပိုင်းမှာတက်ခိုက်ခဲ့ပါတယ်။စစ်တပ်ကလည်းနဲ့ချူသိမ်းဆည်းရပြီတယ်လို့ကာဝေးတက်ဖွဲ့တွေကဆိုပါတယ်။စစ်စင်တက်ခိုက်ခြင်းမှာစစ်သူရောက်လာတဲ့အတွက်ပြန်လည်ဆုတ်ခွာပြေးရတယ်လို့ကျောင်းသားတော်လိုင်းတက်ဖွဲ့ SRS ရဲ့တာဝန်ရှိသူတွေကအခုလိုပြောပါတယ်။
အော်ဟောဒီစော်ရီက300ရှိအောင်ကျွန်တော်ခလဲရဝင်ပြတာဆို300လုံးဝင်ပြတယ်ဝင်ပြပြီးတော့ထိမ့်လိုက်လို့ပြောကြတယ်ဟိုသူတို့ပြင်ကျွန်တော်တို့မင်းရွာတို့ဉင်းတောင်တို့ပေါ့ဒီနေ့ဒီနေ့တော့ကြောက်ကျွန်တော်စက်တိုးစက်နေတာပဲမဟုတ်ဘူးပြင်နိုင်ပြီအချိန်ဆိုတော့အကောင်ကတိတ်တယ်ရေးနေတာစိတ်ကြည်လာလို့ကျွန်တော်ပြန်ခေါက်လိုက်ရပေါ့ဟော RPG 7တက်လိုက်ရတယ်သူတို့အဲဟိုပေါ့ဒီလိုရောက်ရဲ့ဒီ ME5 ပေါ့ကျွန်တော်ပြန်တွေ့လိုက်ရတယ်။ဒီလိုကြံပါပဲတလုံးလုံးပြရမယ်။ကတုံးနဲ့အမှန်ကန်နေရာဘုရဲ့ပြူပါဆိုရင်စစ်တပ်လိုရတယ်။ချန်ပီယံတွေနဲ့တကယ်မိုင်းနေတဲ့အလိုပေါ့ MA တွေကြားနေတယ်ပေါ့ဗျာ။ဒီလိုမျိုးပြူတော်ကြီးဆိုရင်အရန်ခံတော့ပါလား။ဒီတော့ဒီနေ့ဒီတော့ကစစ်သားတွေချိန်နဲ့ထိုင်တာဒီလိုပြူပါရှိတယ်။
တပ်ဖွဲ့ပြင်းထန်တာကြောင့်စစ်တပ်ကအကြဆုံးရှိခဲ့ပြီးတော့ကာကွယ်တပ်ဖွဲ့တွေဘက်ကလည်းတဦးကြဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အခုနှစ်ဇွန်လထဲမှာပဲအင်ဂျင်တောင်ရွာကိုကျောင်းသားတော်လိုင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တနက်အချို့လည်းတင်းစီရမိခဲ့တယ်လို့စစ်သုံးပန်းအချို့လည်းဖမ်းဆီးရမိခဲ့လို့ပါတယ်ခင်ဗျ။